in Burmese.
မင်္ဂလာပါရှင် VOA American တန်ရဲ့2019ခုနှစ်ဇွန်လ10ရက်စနေနေ့ညနေခင်း6နာရီခွဲကနေ9နာရီထိစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါရှင်။အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်။
မင်္ဂလာပါရှင်ကျမခင်ပြထွေးပါမက္ကဆီကိုပို့ကုန်တွေအပေါ်အတွင်းကုန်ခွန်ချမှတ်မဲ့အစီအစဉ်ပယ်ဖျက်ဖို့သဘောတူလိုက်ပေမဲ့လို့ဒီသဘောတူညီချက်အတိုင်းမက္ကဆီကိုဘက်ကမလိုက်နိုင်ရင်တော့အခွန်စည်းကြက်မှုတွေပြန်လုပ်နိုင်တယ်လို့အမေရိကန်အစိုးရအရာရှိတွေကပြောပါတယ်တခါဒီအီရန်နိုင်ငံရဲ့အဓိကရေနံလုပ်ငန်းကြီးကိုပိတ်မှတ်ထားတဲ့အမေရိကန်ရဲ့အခုနောက်ဆုံးတန်ခတ်ပိတ်ဆို့မှုကိုတော့အီရန်နိုင်ငံကရှုံချလိုက်ပါတယ်ဒီလိုမျိုးထိတ်တန့်ရောက်နိုင်ငံတွေကသတင်းတွေကိုကိုယ်ရန်နိုင်ငံအတူပြောပြပေးပါမယ်ရှင်
အခုညနေခင်းဆက်ပြီးတော့နာစင်ကြရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာလေးထဲမှာတော့ကချင်ဒေသက၈နှစ်ကြာတဲ့အထိစစ်ဖြစ်တဲ့နေရာတွေမှာစစ်ဘေးရှောင်ပြည်သူတွေရဲ့လက်ရှိအခြေအနေနဲ့ပတ်သက်လို့လူငယ်တွေရဲ့သဘောထားဘယ်လိုရှိပါသလဲ
IDP အားလုံးနဲ့ရှင်းပြပြောရမယ်ဆိုတော့လူကုန်တိခါနဲ့အညီဒီနိုင်ငံတကာစံနှုန်းနဲ့တတ်မှတ်ထားတဲ့ IDP ရဲ့ရပိုင်ခွင့်ဒီမူလကျွန်တော်တို့နေရာကိုပြန်တဲ့အချိန်မှာလုံခြုံမှုရှိစွာနဲ့အမခံတဲ့
စစ်ရှောင်စခန်းထဲမှာကဒီကချင်လူငယ်စွန်လက်နောင်လက်ရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်။တခါရခိုင်ပြည်နယ်တွေကစီရေးပြိပက္ခတွေရှော့ချရေးမြန်မာအစိုးရဘက်ကဘလူနီးကိုအသုံးပြုမှာပါလဲဆိုတဲ့သတင်းလွှာတွေနဲ့အတူရာသီဥတုပြောင်းလဲမှုအတွက်ချမှတ်ထားတဲ့ရည်မှန်းချက်တွေရောပြည့်မီပါပြီလားဆိုတာတွေထုတ်လွှင့်ပေးသွားမှာပါရှင်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမက်ကင်ဖြူထွေးနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်။
လက်တင်အမေရိကနိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူတွေမက္ကဆီကိုနယ်စပ်ကနေတဆင့်အမေရိကန်ပြည်ထောင်စုတွေကိုဝင်ရောက်လာနေတာတွေကိုဟန်တာပေးပြီးတော့ဒီအတွက်မက္ကဆီကိုပို့ကုန်တွေအပေါ်မှာအမေရိကန်ကသွင်းကုန်ကွန်ချမှတ်မဲ့အစီအစဉ်ကိုပယ်ဖျက်ပေးလိုက်ပေမဲ့လို့မက္ကဆီကိုဘက်ကဒီသဘောတူညီချက်နဲ့အညီလိုက်ပါဆောင်ရွက်မှုမရှိဘူးဆိုရင်တော့သမ္မတထရမ့်အနေနဲ့သွင်းကုန်ကွန်ပြန်လည်စီကြံနိုင်တယ်လို့အမေရိကန်အစိုးရအရာရှိတွေကပြောဆိုလိုက်ပါတယ်နိုင်ငံသဘောတူညီချက်ရယူနိုင်ခဲ့ပြီမို့တနင်္လာနေ့ကစပြီးတော့မက္ကဆီကိုပို့ကုန်တွေအပေါ်သွင်းကုန်ကွန်900ခန့်လုံးချမှတ်မဲ့အစီအစဉ်ကိုဆိုင်းငံ့လိုက်ပြီလို့သမ္မတထရမ့်က Twitter စာမျက်နှာမှာရေးသားခဲ့တာပါမက္ကဆီကိုနိုင်ငံကနေတဆင့်ဒီအမေရိကန်တောင်ပိုင်းနယ်စပ်ကိုဝင်ရောက်လာတဲ့ရွှေ့ပြောင်းဝင်ရောက်သူတွေကိုတင်းတင်းကြပ်ကြပ်ဟန်တားပြီးတော့ဒီလိုတရားမဝင်ဝင်ရောက်မှုတွေကိုတိတိတသားရော့ချသွားအောင်လုပ်ဖို့ဖြစ်တယ်လို့ဆိုပါတယ်သမ္မတထရမ့်အနေနဲ့နိုင်ငံအတွင်းတရားမဝင်ရွှေ့ပြောင်းဝင်ရောက်မှုပြဿနာကိုကင်တွယ်နိုင်ဖို့အတွက်ရည်ရွယ်ဆောင်ရွက်နေတာနဲ့အမျှအခုသဘောတူညီချက်ကိုရယူလိုက်တာဖြစ်ပြီးတော့တကယ်လို့အမေရိကန်ကမ်ဘက်ကမျှော်မှန်းတယ်လို့မက္ကဆီကိုနိုင်ငံဘက်ကသဘောတူညီချက်နဲ့အညီလိုက်ပါဆောင်ရွက်ခြင်းမရှိဘူးဆိုရင်တော့အခွန်စည်းကြမ်းမှုပြန်လုပ်နိုင်တယ်လို့အမေရိကန်ဗန္ဓာရေးဝန်ကြီးစတီဗန်မနူချင်းကဒီဂျပန်နိုင်ငံမှာကျင်းပနေတဲ့ G20 ဆက်မှုဖွံ့ဖြိုးနိုင်ငံ20ကဗန္ဓာရေးဝန်ကြီးတွေနဲ့အစည်းအဝေးအပြင်ပတ်မှာသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်ပြည်ခဲ့တဲ့မေလအတွင်းမက္ကဆီကိုနိုင်ငံကနေတဆင့်အမေရိကန်ပြည်ထောင်စုတွေကိုလူပေါင်း13,000ကျော်ဝင်ရောက်ခဲ့တယ်လို့ဒါဟာ2006ခုနှစ်ကစလို့လစဉ်ဝင်ရောက်မှုနှုန်းအမြင့်ဆုံးဖြစ်တယ်လို့အမေရိကန်နယ်စပ်လုံခြုံရေးတာဝန်ရှိသူတွေကပြောပါရရှင်
။ကမ္ဘာစီးပွားရေးနှေးကွေးလာနေတာနဲ့မြန်ကုမ္ပဏီကြီးတွေအနေနဲ့ကမ္ဘာစီးပွားရေးကိုအထောက်အကူဖြစ်စေဖို့အတွက်သူတို့အနေနဲ့ပေးသင့်ပေးထိုက်တာတွေပေးဖို့လိုအပ်တယ်လို့ဂျပန်နိုင်ငံဖူကူအကာမြို့မှာပြုလုပ်နေတဲ့ G20 လို့ခေါ်တဲ့ကမ္ဘာစီးပွားရေးအားကြီးဖော်ဝင်နိုင်ငံများရဲ့ဗန္ဒာရေးဝန်ကြီးတွေရဲ့အစည်းအဝေးမှာဒီကနေ့သဘောတူလိုက်ကြပါတယ်။ဒီရာစုနှစ်ရဲ့ရေးပါဆုံးပြောင်းလဲမှုလို့ဆိုတဲ့ဒီပြုပြင်ပြောင်းလဲမှုကြောင့်ကြီးကြီးမားမားဆုံးရှုံးတဲ့သူရှိမှာမဟုတ်ဘူးလို့ဂျပန်ဗန္ဒာရေးဝန်ကြီးတာရိုအာဆိုကပြောပါတယ်။ G20 ဗန္ဒာရေးဝန်ကြီးတွေဟာအခွန်မူဝါဒအသစ်တွေချမှတ်နိုင်ဖို့အတွက်ချိန်နေကြတာဖြစ်ပြီးတော့အဲ့ဒီခွန်မူဝါဒအသစ်ရစီးပွားရေးကုမ္ပဏီတွေအနေနဲ့သူတို့ရဲ့ရုံးချုပ်တည်ရှိတဲ့နိုင်ငံမှာမဟုတ်ဘဲသူတို့စီးပွားရေးလုပ်နေတဲ့နိုင်ငံမှာငွေကြေးပမာဏဘလောက်အတိုင်းအတာထိလုပ်တဲ့အပေါ်မှာမူတည်ပြီးတော့အခွန်ကောက်ခံသွားဖို့ဖြစ်ပါတယ်။ချမ်းသာတဲ့နိုင်ငံတွေနဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေရဲ့ဗန္ဓာရေးဝန်ကြီးတွေကြားမှာတော့အသေးစိတ်အချက်လက်တွေနဲ့ပတ်သက်ပြီးသဘောထားတွေကွဲလွဲနေပြီမဲ့လက်ရှိရှိနေတဲ့အခွန်စနစ်ကိုပြန်ပြင်ဆင်ဖို့လိုအပ်တယ်ဆိုတာကိုတော့သူတို့အားလုံးကသဘောတူကြပါတယ်။G20 အဖွဲ့ကစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ချုပ်ကိုနိုင်ငံတကာအခွန်စနစ်ကိုပြင်ဖို့အတွက်တာဝန်ပေးထားတာဖြစ်ပါတယ်။လက်ရှိရှိနေတဲ့နိုင်ငံတကာအခွန်စနစ်အရတော့ Facebook နဲ့ Amazon တို့လိုနည်းပညာကုမ္ပဏီကြီးတွေဟာ Ireland လိုအခွန်နည်းနည်းပဲပေးရတဲ့နိုင်ငံတွေနဲ့တချို့နိုင်ငံတွေမှာအခွန်မပေးရဘဲနဲ့အမျက်စွန်းတွေအများကြီးရနေကြတာဖြစ်ပါတယ်ခင်ဗျာ။
မက္ကဆီကိုနိုင်ငံနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရယူနိုင်ခဲ့ပြီးတဲ့နောက်တရုတ်နိုင်ငံကလည်းအမေရိကန်နဲ့ကုန်သွယ်ရေးဆွေးနွေးပွဲပြန်ဆဖို့အမေရိကန်ဆိုရကတိုက်တွန်းလိုက်ပါတယ်။မက္ကဆီကိုနိုင်ငံကနေတဆင့်အမေရိကန်ပြည်ထောင်စုရဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေကိုမက္ကဆီကိုဘက်ကဟန့်ချာပေးပြီးတော့ဒီအမေရိကန်ဘက်ကကုန်သွယ်ခွန်ပယ်ဖျက်ပေးတဲ့သဘောတူညီချက်ရယူလိုက်ပြီးဖြစ်ပေမဲ့လို့ကျန်တဲ့နိုင်ငံတွေနဲ့ဒီလိုအလားတူကုန်သွယ်ရေးသဘောတူညီချက်တွေရအောင်ဆက်ပြီးတော့လှုပ်ဆောင်သွားရအောင်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။တရုတ်နိုင်ငံအနေနဲ့ရက်ဆိုင်ထားတဲ့အမေရိကန်နဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေကိုပြန်ဆပြီးတော့မက္ကဆီကိုနိုင်ငံလိုပဲအလားတူညီနှိုင်းမှုတွေရယူဖို့အမေရိကန်ဗန္ဒားရေးဝန်ကြီးစတီဗန်မနူချင်းကဒီကနေ့ G20 စီးပွားရေးအင်အားကြီးနိုင်ငံ20ကဒီဗန္ဒားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲအပြင်ပန်းမှာသတင်းတောက်တွေနဲ့တွေ့ဆုံတဲ့အချိန်ပြောဆိုခဲ့တာပါဒီကိစ္စဆွေးနွေးဖို့အတွက်တရုတ်ဗဟိုဘဏ်အကြီးအကဲရီကန်းနဲ့တိကျတွေ့ဆုံမှုစီစဉ်ထားတဲ့အကြောင်းလဲဝန်ကြီးမနူချင်းကပြောပါတယ်G20 ဆွေးနွေးပွဲအထွတ်မှာနှစ်နိုင်ငံဗန္ဒားရေးအကြီးအကဲတွေပေါ်ပေါ်ရွရွပြောဆိုနှုတ်ဆက်ခဲ့ကြပေမဲ့လို့ဒီနှစ်နိုင်ငံကြားကကုန်သွယ်ရေးနဲ့နည်းပညာဆိုင်ရာအငင်းပွားမှုတွေပြည်လည်မှုရအောင်ညှိနှိုင်းနိုင်မဲ့အရေးအယောင်တော့မတွေ့ရသေးပါဘူးရှင်
။ Ethiopia ဝန်ကြီးချုပ် Abiy Ahmed ဟာဆူဒန်နိုင်ငံရဲ့နိုင်ငံရေးပြဿနာကိုဖြေရှင်းဖို့ကြိုးပမ်းတဲ့အနေနဲ့ဆူဒန်နိုင်ငံမှာလက်ရှိအုပ်ချုပ်နေတဲ့အနာတိုင်းစစ်ကောင်းဆောင်တွေနဲ့ရောအတိုက်ခံကောင်းဆောင်တွေနဲ့ပါတောက်ကြနေကတွေ့ဆုံခဲ့ပြီးတော့တတိရှိကြဖို့ကိုလည်းထိုင်တွန်းလိုက်ပါတယ်။ဆူဒန်နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့သမ္မတဟောင်းအိုမာအယ်ဘရှားကိုယာရုကနေဖြုတ်ချလိုက်ပြီးနောက်ပိုင်းဆူဒန်မှာနိုင်ငံရေးပြဿနာတွေဖြစ်နေတာပါ။ဝန်ကြီးချုပ်အဘီယာမက်ဟာအီသီယိုပီးယားနိုင်ငံမှာပြည်ပြင်ပြောင်းလဲရေးတွေလုပ်ခဲ့တဲ့အပြင်တစ်ချိန်ကရံမတ်ဖြစ်ခဲ့တဲ့အိနီဂျင်အီရီထရီးယားနိုင်ငံနဲ့လည်းငင်းငယ်ရေးတည်ဆောက်နိုင်ခဲ့တာကြောင့်သူ့ကိုချီးကျူးနေကြတာဖြစ်ပါတယ်။ဒါမဲ့လည်းမနေ့တောက်ကြနေ့ကတော့ဆူဒန်စစ်တပ်နဲ့တိုက်ခိုက်နေကြဆွေးနွေးမှုတွေပြန်ဖြစ်တဲ့အရေးအယောင်တော့မတွေ့ခဲ့ရပါဘူး။အီသီယိုပီးယားနိုင်ငံမှာအခြေစိုက်တဲ့အာဖရိကသမဂ္ဂကတော့ဆူဒန်နိုင်ငံကိုဖွဲ့ဝင်ဖြစ်ကနေရက်ဆိုင်ထားလိုက်ပြီးတော့တကယ်လို့ဆူဒန်စစ်တပ်အနေနဲ့အာဏာကိုအမြန်ဆုံးမစွန့်လွတ်ဘူးဆိုရင်ပြင်းထန်တဲ့ဒဏ်ခတ်မှုတွေလုပ်သွားမယ်လို့ထင်ကြောက်လိုက်ပါတယ်။ဆူဒန်နိုင်ငံရေးမှာသက်ဆိုင်သူတွေအလုံးဆွေးနွေးပွဲဇပွဲဝိုင်းစီကိုပြန်သွားကြဖို့အာဖရိကသမဂ္ဂအနေနဲ့တစ်ဖက်စလုံးအတွက်အကောင်းဆုံးဖြစ်မဲ့အခြေအနေကိုပြင်ဆင်ပေးထားတယ်လို့ဆူဒန်နိုင်ငံဆိုင်ရာအာဖရိကသမဂ္ဂရဲ့တန်ကိုယ်လှယ်မိုဟာမက်ဟာဆန်လဘတ်ကပြောလိုက်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American အတန်းကနေစနေနေ့ညနေခင်းနိုင်ငံကသတင်းတွေကိုပြောပြပေးနေပါတယ်။အီရန်နိုင်ငံရဲ့အထူးကရေနံလုပ်ငန်းကြီးကိုပိတ်မှတ်ထားတဲ့အမေရိကန်ရဲ့အခုနောက်ဆုံးတံခတ်ပိတ်ဆို့မှုကိုအီရန်နိုင်ငံကရှုံချလိုက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့အီရန်နဲ့ညှိနှိုင်းဆွေးနွေးဖို့အလေးအနက်မရှိဘူးဆိုတာကိုပြသလိုက်တာပဲလို့ပြောဆိုလိုက်ပါတယ်။အခုလောက်ရကအမေရိကန်ရဲ့တခြားသောရန်လိုတဲ့မူဝါဒတွေလိုပဲစီးပွားရေးပိုင်းကနေအကြမ်းဖက်တဲ့လောက်ရမျိုးဖြစ်တယ်လို့အီရန်နိုင်ငံသားရေးဌာနပြောခွင့်ရအဘတ်မူဆာဗီကအီရန်အစိုးရပိုင်းရုပ်သံသတင်းမှာပြောဆိုခဲ့တာပါ။မနေ့တောက်ကြနေ့ကပဲဒီအီရန်နိုင်ငံရဲ့အကြီးဆုံးရေနံကုမ္ပဏီဖြစ်တဲ့ပါရှန်ပင်လယ်ကွေ့ရေနံလုပ်ငန်းနဲ့သူ့ရဲ့လုပ်ငန်းခွဲ39ခုကိုအမေရိကန်ကတန်ခတ်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်လိုက်တာဖြစ်ပြီးတော့အကြမ်းဖက်အဖွဲ့အစည်းအဖြစ်နဲ့အမေရိကန်အစိုးရကပြီးခဲ့တဲ့ဧပြီလထဲမှာသတ်မှတ်ထားတဲ့အီရန်ဒေါ်လာရေးပိတ်ဆို့တဲ့နဲ့ဒီကုမ္ပဏီကစီးပွားရေးလက်တွဲလှုပ်ဆောင်နေတာကြောင့်လို့ဆိုပါတယ်အမေရိကန်အပါအဝင်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြားရယူခဲ့တဲ့2015သဘောတူညီချက်ကနေအမေရိကန်ပြန်လည်နှုတ်ထွက်ခဲ့တဲ့ပြီးခဲ့တဲ့နှစ်ကစလို့အီရန်ဘော်ကိုတန်ခတ်အရေးယူမှုတွေသမ္မတထရမ့်ကတွန်းပြလှုပ်ဆောင်လာခဲ့တာပါတချိန်တည်းမှာလည်းအီရန်နဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်သွားဖို့လွမ်းဖွင့်ထားတဲ့အကြောင်းသမ္မတထရမ့်ကမကြသေးခင်အချိန်အထိပြောဆိုနေရလဲဖြစ်ပါတယ်ရှင်
တူရကီနိုင်ငံအနေနဲ့ရုရှားနိုင်ငံစီကနေလေကြောင်းရန်ကာကွယ်ရေးစနစ်ဝန်နေတာတွေကိုဇူလိုင်လအကုန်မှာရပ်တန့်ဖို့အမေရိကန်ကပြောလိုက်ပါတယ်။တကယ်လို့အမရပ်တန့်မှုဆိုရင်အမေရိကန်အနေနဲ့နေတိုမဟာမိတ်နိုင်ငံဖြစ်တဲ့တူရကီကို F-35 တိုက်လေယာဉ်အစီအစဉ်တွေကနေဖယ်ထုတ်မယ်ဆိုပြီးတော့သတိပေးလိုက်ပါတယ်။တူရကီတိုက်လေယာဉ်မှုတွေကိုလေ့ကျင့်သင်တန်းပေးနေတာတွေကိုဇူလိုင်လ31ရက်နေ့မှာပြီးဆုံးမှာဖြစ်ပြီးတော့တကယ်လို့တူရကီအနေနဲ့ရုရှားစီကနေဆက်ပြီးတော့ဝန်နေမယ်ဆိုရင်တူရကီကအမေရိကန်စီကနေဝယ်ထားတဲ့ F-35 တိုက်လေယာဉ်40ရဲ့နောက်ဆုံးပိုင်ဆိုင်ခွင့်ကိုပေးမှာမဟုတ်ဘူးလို့လက်ရှိအမေရိကန်ကာကွယ်ရေးဝန်ကြီးဖြစ်တဲ့တောင်ထမ်းဆောင်တဲ့ Patrick Shanahan ကတူရကီကာကွယ်ရေးဝန်ကြီးကိုစာရေးသားပေးပို့လိုက်ပါတယ်။ဒါပြင်တူရကီကရုရှားစီကနေ S-400 လေကြောင်းရန်ကာကွယ်ရေးစနစ်ကိုဝယ်တာဟာအမေရိကန်နဲ့ NATO မဟာမိတ်တပ်ဖွဲ့တွေနဲ့တူရကီကြားဆက်ဆံရေးကိုထိခိုက်ပျက်ပြားစေတယ်လို့လည်းသူကသတိပေးထားပါတယ်။တူရကီကအခုလိုမျိုးရုရှားစီကလေကြောင်းရန်ကာကွယ်ရေးစနစ်ကိုဝယ်တာဟာတူရကီကဝယ်ဖို့လုပ်နေတဲ့ F-35 Stealth တိုက်လေယာဉ်တွေကိုချင်းချောက်နေတယ်လို့လည်းအမေရိကန်ဘက်ကထက်ထက်လဲလဲသတိပေးထားပါတယ်။အမေရိကန်ကအခုလိုသတိပေးနေပေမဲ့လည်းတူရကီကတော့ရုရှားစီကနေဝယ်တာတွေကိုဆက်ပြီးတော့လုပ်နေပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံနဲ့နေဆက်အနီးပါကစ္စတန်နိုင်ငံအတွင်းမှာတောက်ကြာနေကလမ်းဘေးထောင်ပုံးလုံးပောက်ကွဲခဲ့တာကြောင့်စစ်သား၄ဦးထက်မနည်းသေဆုံးပြီးနောက်ထပ်၄ဦးဒဏ်ရာရခဲ့တယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောပါရယ်။တချိန်တည်းမှာပဲဒီနိုင်ငံအနောက်တောင်ပိုင်းဒေသမှာလည်းတခြားပုံးပောက်ကွဲမှုနှစ်ခုဖြစ်ခဲ့ပြီးတော့ဒီပောက်ကွဲမှုတွေအတွင်းမှာတော့ရှီယာမွတ်စလင်လူနည်းစုဝင်၅ဦးသေဆုံးခဲ့ပါရယ်။လမ်းဘေးထောင်ပုံးပောက်ကွဲမှုဟာဒီဝေးလံခေါင်တည်တဲ့အမြောက်ပိုင်းဝါစီရစ်စတန်ဒေသကခါကမာအရက်မှာတွာလာနေတဲ့လုံခြုံရေးတပ်ဖွဲ့ရင်နှန်းကိုအချမ်းဖက်သမားတွေကလက်လုံဘုံတွေနဲ့တိုက်ခိုက်ခဲ့တာလို့စစ်ဘက်ပြောခွင့်ရကပြောပါရယ်ဒီကိတိုက်ခိုက်ခံရမှုအတွင်းဒုတိယဗိုလ်မှူးကြီးတဦးဗိုလ်မှူးတဦးနဲ့ဗိုလ်ကြီးတဦးသေဆုံးခဲ့ပါရယ်ဝါစီရစ်စတန်ဒေသအတွင်းမကြသေးခင်ကဖြစ်ပွားခဲ့တဲ့အချမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဦးဆောင်လှုပ်ရှားသူတချို့ကလုံခြုံရေးတပ်ဖွဲ့တွေကရှာဖွေဖမ်းဆီးမှုတွေနဲ့စစ်စီရေးဆောင်ရွက်နေတဲ့အချိန်မှာတိုက်ခိုက်ခံရတာလို့ပါကစ္စတန်စစ်တပ်ကပြောပါရယ်ပြီးခဲ့တဲ့လတဲ့အချမ်းဖက်မှုတွေတိုးလာခဲ့တာမှာစစ်သား10ဦးထက်မနည်းသေဆုံးခဲ့ရပြီဖြစ်ပြီးတော့35ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းဆိုပါရယ်ရှင
်မြန်မာနိုင်ငံမှာကျင်းပခဲ့တဲ့မျိုးသားတူချင်းတန်နစ်ဆီမီဖိုင်နယ်ပွဲစဉ်မှာတော့စပိန်နိုင်ငံကရာဖယ်နာဒေါကဆွစ်ဇာလန်က Roger Federer ကိုနိုင်ရပြီးတော့ဖိုင်နယ်ကိုတက်သွားပါတယ်မနေ့ကတောက်ကြနေ့ကပထမကြိုပိုလူပွဲမှာနာဒေါက Federer ကို 6-3 6-4 6-1 နဲ့သုံးပွဲပြတ်နိုင်သွားတာပါအမျိုးသားဒုတိယဆီမီဖိုင်နယ်မှာတော့ကမ္ဘာနံပါတ်1 Novak Djokovic နဲ့ Australia က Dominic Thiem တို့ကစားနေကြပြီးတော့အခုလက်ရှိကစားနေတာမှာတော့တယောက်ကို2ပွဲစီနဲ့နိုင်ထားပြီးနောက်ဆုံးပွဲကိုကစားနေကြပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA. စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့ကိုရန်နိုင်တို့ပြောပြပေးသွားတာပါရှင်။အခုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်။ကချင်စစ်ဆောင်ဒုက္ခသည်တွေမိမိတို့နေရက်ကိုကိုယ်သဘောဆန္ဒလျောက်ဘေးကင်းလုံခြုံစွာပြန်နိုင်ရေးနဲ့လက်ရှိစစ်ဆောင်စခန်းတွေထဲမှာလူကုန်တိုက်ခါရှိရှိအသက်ရှင်နေနိုင်ရေးအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတားအဆီးမရှိခွင့်ပြုပေးရေးတွေကိုတကြော့ပြန်ကချင်စစ်ပွဲ၈နှစ်ပြည့်တဲ့အချိန်ကချင်စစ်ဆောင်လူငယ်တွေကတောင်းဆိုလိုက်ကြပါတယ်။ကချင်ပါဝင်တိုင်းရင်းသားဒေသတွေမှာစစ်တပ်ရဲ့ထုတ်စစ်စင်တိုက်ခိုက်နေမှုတွေအများဆုံးရပ်တန့်ဖို့နဲ့တိုက်ပွဲအတွင်းလူအခွင့်အရေးချိုးဖောက်မှုစစ်ရာဇဝတ်မှုကျူးလွန်သူတွေအားလုံးကိုစုံစမ်းစစ်ဆေးတရားစီရင်ဖို့ကိုလည်းနိုင်ငံတကာရောက်ကချင်တွေကတောင်းဆိုပါတယ်မဆုမောကပြောပြပေးပါပါရှင
်ကချင်ပြည်နယ်တွင်းမြမအစိုးရစစ်တပ်နဲ့ကချင်လူမျိုးရေးအဖွဲ့ KIO လောက်ခံကချင်တပ်ဖွဲ့ KIA တို့အကြား2011ခုနှစ်ကနေစလို့တကြောပြတ်တိုက်ပွဲတွေပြန်ပြီးတော့ဖြစ်ခဲ့လို့ကချင်ဒေသခံပြည်သူတသိန်းကျော်ဟာအစိုးရထိန်းချုပ်နယ်မြေကချင်လက်နက်ကိုင်တပ် KIO ထိန်းချုပ်နယ်မြေနဲ့တရုတ်မြန်မာနယ်စပ်ကစစ်ဘေးဆစ်ဆောင်စခန်းတွေမှာခိုလုံနေထိုင်နေခဲ့ကြရတာ၈နှစ်တင်တင်ပြည်ခဲ့ပါပြီဒီဆစ်ဆောင်တသိန်းကျော်နေရရင်ကိုပြန်လဲအခြေချနေထိုင်ရေးအတွက်ကချင်ပြည်နယ်အစိုးရနဲ့ကချင်ဒုက္ခသည်အရေးကူညီပေးနေသူတွေကပူးပေါင်းဆောင်ရွက်နေကြပေမဲ့လို့ IDP ဆစ်ဆောင်ဒုက္ခသည်တွေနေရရင်ကိုဂုဏ်သိက္ခာရှိစွာဘေးကင်းလုံခြုံစွာပြန်နိုင်ရေးနေရပြန်ရေးလုပ်ငန်းစဉ်တွေမှာဒုက္ခသည်တွေကိုယ်တိုင်ပူးပေါင်းပါဝင်ရေးတွေကိုဆစ်ဆောင်လူငယ်တွေကတကြောပြန်စစ်၈နှစ်ပြည့်တဲ့အချိန် IDP တွေရဲ့ရပိုင်ခွင့်တွေကိုအစိုးရထိန်းချုပ်နေပြီးကချင်လက်နက်ကိုင်တပ်ထိန်းချုပ်နေပြီးကဆစ်ဆောင်လူငယ်တွေပူးပေါင်းဆွေးနွေးပြီးတော့တောင်းဆိုလိုက်ကြတာပါKIO ထိချုပ်ရာတင်ပြစစ်ဆောင်စခန်းကကချင်လူငယ်တဦးဖြစ်တဲ့ကိုစွန်လုပ်ဒေါင်လက်ကအခုလိုပြောပါတယ်
IDP အားလုံးနဲ့ရှင်းပြပြောရမယ်ဆိုတော့လူကုန်တိခါနဲ့အရင်ဒီနိုင်ငံတကာစံနှုန်းနဲ့တမတ်တာရ IDP ရဲ့ရပိုင်ခွင့်ကိုမလာကျွန်တော်တို့နေရာကိုပြန်တဲ့အချိန်မှာလုံခြုံမှုရှိစွာနဲ့အမခံတဲ့အဓိကတော့လူချွေရဲ့အမခံတဲ့အမိသားတစ်ခုကိုကျွန်တော်တို့ကဖြစ်ပြခြင်းလဲလူလက်စွာတော်လာခွင့်ဆိုတဲ့အချက်ပေါ်မှာတော့ကျွန်တော်ဒါလူငယ်ရဲ့မဟုတ်ပါဘူးစစ်ဆောင်ခံရတဲ့ကြောင့်ကျွန်တော်ကြီးတွားလာခွင့်နောက်တစ်ခုကဒီပညာရေးမှာကျွန်တော်တို့ကညှိုးလင့်ချက်မရှိတဲ့အခြေအနေမျိုးကျွန်တော်တို့ကရောက်နေတယ်။ကိစ္စရဲ့ပညာရေးကိုမိဘတွေမပန်းပူးနိုင်ဘူး။ပြီးတော့ကျန့်တီးမှာကျွန်တော်တို့ကကလေးတွေများတယ်။ကျောင်းဆောင်တွေမလောက်ဘူး၊ဆရာဆရာမအင်အားမလောက်ဘူး။အဲဒီအပေပက်ကနေကျွန်တော်တို့ကဒီရှင်းမြင့်အတင်းမှာကျွန်တော်တို့ကြည့်နေရတယ်ပညာရေးအခြေအနေဒီမျိုးရဲ့အခြေအနေဒါရီကတိတိတိတိနေကြလာတယ
်ကချင်စစ်ပွဲတွေတကြောပြန်ဖြစ်ခဲ့တာရှင်းနေပြည့်ပေမဲ့လို့အခုချိန်ထိလည်းစီးရဲတင်းမာနေစေဖြစ်ပါတယ်တိုင်းရင်းဒေသတွေမှာမြမတက်မတော်ရဲ့ထိုးစစ်ဆင်မှုအများဆုံးရပ်တန့်ဖို့နဲ့ဒေပြေတည်ငြိမ်အေးချမ်းမှုရှိအောင်တပ်စခန်းတွေအများဆုံးရုပ်ပေးဖို့အပါအဝင်တောက်ဆိုချက်တွေကိုနိုင်ငံတကာကချင်ကွန်ရက်ကနေအရေးပေါ်တောက်ဆိုကြောင်းနိုင်ငံတကာကချင်ကွန်ရက်အဖွဲ့ဝင်ဂျပန်နိုင်ငံကဒေါ်မရစ်ဆိုင်းဘူးကအခုလိုပြောပါတယ
်တိချက်ကတော့မြမတက်မတော်အနေနဲ့ထိုးစစ်ဆင်တိုက်ခိုက်နေတဲ့ဟာတွေကိုအများဆုံးရပ်တန့်စေချင်တယ်ပေါ့ အခုရက်တန့်ထားပါတယ်လို့ပြောပြီးတော့မှတိုက်ပွဲတွေဆက်လက်ဖြစ်သွားနေတယ်အဲ့ဒါတွေအများဆုံးရက်တန့်စီခြင်းနဲ့အခုကျွန်တော်တို့ကချင်ပြည်သားမရှိတဲ့တိုင်းသားတွေရဲ့ပြဿနာကိုတိတိကျကျဖြေရှင်းစီခြင်းနဲ့ခိုင်မာတဲ့ငြိမ်းချမ်းရေးကိုရရှိရအထိနေပြီးတော့အပြန်အလှန်တယောက်နဲ့တယောက်ယုံကြည်မှုရှိပြီးတော့ဆွေးနွေးပွဲရက်ကိုဒီကကဘာကူလာသမကလုံချုံရေးကောင်စီနေနဲ့ရောအားလုံးကဝိုင်းဝန်းပြီးတော့လုပ်စီခြင်းနဲ့ဆိုတဲ့ဆန္ဒပေါ့နော်အဲ့ကချင်မျိုးသားလုံးကနေပြီးတော့ဒီ statement ကိုထုတ်ရတာဖြစ်တယ်
။ကချင်ပြည်နယ်အတွင်းကစစ်ရေးပဋိပက္ခတွေပါဝင်တိုင်းရင်းဒေသတွေကတိုက်ပွဲတွေမှာစစ်ရာဇဝတ်မှုလူခွေချိုးဖောက်မှုအရက်သားထိခိုက်သေးဆုံးမှုတွေအတွက်အမိန့်ပေးညွှန်ကြားသူတွေအပါအဝင်ကျူးလွန်သူတွေကိုစုံစမ်းစစ်ဆေးတရားစီရင်ဖို့ကိုလည်းနိုင်ငံတကာနဲ့မြန်မာအစိုးရကိုကချင်နိုင်ငံတကာကိုရက်ကတောင်းဆိုပါတယ်
။ဒီညှစ်နာတဲ့လူတွေအတွက်အားလုံးစိတ်နှက်တဲ့အထိလုံဆောင်စေချင်တယ်။တာဝန်ယူပေးစေချင်တယ်။အပြစ်ရှိတဲ့သူကိုပြစ်ဒဏ်ခတ်စေချင်တယ်ကျမတို့တကယ်တော့ဒီအယက်သားအစိုးရကိုတကယ်ပဲမျှော်လင့်ခဲ့တယ်တကယ်ကိုလည်းအကူခဲ့တာပေါ့နော်ဒါမဲ့လက်တွေ့မှာတော့ဒီလိုဖြစ်တဲ့ကျမတို့ထင်တယ်ဖြစ်လာခဲ့ဘူးပေါ့နော်ပုံမှန်ပြီးတော့ဆိုးရတဲ့အချိန်ကြီးရောက်သွားတယ်နိုင်ငံတော်အတိုင်းပင်ခံကိုယ်တိုင်လည်းသိနေတာပဲလေတကယ်တမ်းနိုင်ငံတော်အနေနဲ့တာဝန်ယူတယ်ဆိုရှင်တော့ဒီပြဿနာကိုတကယ်ကိုဖြေရှင်းတင်ပါတယ်လို့ကျမအနေနဲ့တောင်းဆိုချင်ပါတယ
်လက်ရှိကချင်စစ်ဆောင်စခန်းတွေထဲမှာနေထိုင်ရေးစတဲ့ရိခါပညာရေးကျန်းမာရေးဆောင်ရှားမှုနဲ့လူငယ်တွေအတွက်အလုတ်ကိုင်းခွေလက်ဖန်တီးပေးနိုင်မှုကအရန်ကိုအားနေပြီးအခက်ခဲပြီးကြုံနေရပါတယ်လို့ KIO ထိတ်ချုပ်နေပြီကစစ်ဆောင်လူငယ်ကိုစွန်လုတ်နောက်လက်ကအခုလိုပြောပါတယ
်ဒီစစ်ဆောင်လူငယ်များအတွက်အလုတ်ကိုင်းခွေလန်းတွေလမ်းဖွင့်ပေးဖို့ဦးဆောင်ပေးခြင်းနဲ့ကျေရွတွာလာခွေလူတွေကိုပို့ဆောင်မှုတွေပါရအကုန်လုံးမှာကျေရွအချက်ပေးတွေဖြစ်တယ်ကျွန်တော်တို့ဒီစခန်းအတွင်းမှာအခုလက်ရှိဖြစ်ပျက်နေတာကစာဝတ်နေရတဲ့ဆိုရင်ဒီအတိကတော့အစားစာပေါ့နော်ကဒီမိတေချာလာဒါနဲ့အမြတ်အာနာဂျီခါရီရှော့ချတာတွေရှိတယ်ပြီးတော့တချို့ဒေတာတွေမှာဒီသာနာပြစ်ခါတေဆောင်ခွင့်မရှိတာတွေသိပ်ပင်တာတွေအနည်းတွေရှိတယ်ဆိုတော့သာနာပြစ်ခါတွေကိုတေဆောင်တဲ့အချိန်မှာအတားအဆီးရှိစေဝါဘုံတော့အကုန်လုံးအတားအဆီးရှိတေဆောင်ခွင့်ရှိခြင်းလေပြီးတော့တခန်းတီးမှာကျွန်တော်တို့ဒီအသက်ရှင်နေတဲ့ခူလုံးဖို့ဆိုတဲ့နေရာမှာတော့ကျွန်တော်တို့ကဒီ9/8ပေကျွန်တော်တို့စေပေဒီအခန်းကြီးကကျွန်တော်တို့ဒီသားစုကိုများတဲ့လူတွေအတွက်ကအရန်ကိုခက်ခဲတယ်စခန်းစထရက်ချာတွေကျွန်တော်တို့ကဖြစ်နိုင်ရင်ပြောင်းစေချင်တာပါနော
်ကချင်ပြည်နယ်အတွင်းငြိမ်းချမ်းဖို့ပြည်တွင်းငြိမ်းချမ်းရေးလှုပ်ရှားမှုတရက်ကိုလည်းငြိမ်းချမ်းရေးလှုပ်ရှားသူတွေကရန်ကုန်မြို့မှာပူးပေါင်းဆောင်ရွက်ခဲ့ကြပါသေးတယ်ရှင
်မဆုမွန်ပြောပြသွားတာပါရှင်အခုတခါရခိုင်ဒေသဘက်ကိုအလှည့်ပေးပါဦးမယ်ရခိုင်ဒေသရဲ့စည်ရေးပြိပက္ခတွေရှော့ချဖြစ်ရှင်းဖို့ဆိုရင်အင်အားကြီးတဲ့မြမတက်မတော်ဘက်ကအလျှော့ပေးတဲ့ဤကိုတုံချင်းအဖြစ်ပြဿနာကိုပြည်လဲစင်နိုင်မှာဖြစ်တယ်လို့နိုင်ငံတကာအလဲလဲမှာကြာစင်းနေတဲ့တက်မတော်ရဲ့ဂုံတိတ်ခါကိုပြန်ပြီးတော့အဖတ်ဆယ်နိုင်လိမ့်မယ်လို့တိုင်ရင်သားအရေးလေးလာတုံသက်သူတွေကထောက်ပြကြပါတယ်။အေးရခိုင်လက်နက်ကိုင်အဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့တပ်ဖွဲ့ချင်းအပြစ်ရက်ငြိမ်းချမ်းရေးစာချုပ်ချုပ်ဆိုသွားဖို့သမရယုံပြောခွင့်ရကဖိတ်ခေါ်လိုက်ပြီးမှအခုလိုတုံသက်ကြတာပါ။အကြောင်းစုံကိုတော့ကိုညာဝင်းအောင်ကပြောပြပါမယ်ရှင်။
ရခိုင်ပြည်နယ်ကစစ်ရေးပြည်ပခါကိုအဆုံးသတ်ဖို့ဆိုရင်အေးရခိုင်လက်နက်ကိုင်တပ်ဖွဲ့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့တပ်ဖွဲ့ချင်းအပြစ်ရငင်းငင်းရေးစာချုပ်ချုပ်ဆိုသွားဖို့ဖိတ်ခေါ်ကြောင်းသမရယုံပြောခွင့်ရဦးစော်ထီကပြောသွားပါတယ
်ကျွန်တော်တို့အခုအစိုးရဘက်ကရစ조사နေတာကဒီမြောက်အေးပါဝင်မြောက်ပိုင်းလေးဘက်နဲ့ bilateral ceasefire agreement ပြီးရင်ကျွန်တော်တို့နိုင်ငံရေးခွင့်ရေးတွေရဖို့နိုင်ငံရေးစွဲဝိုင်းကိုရဖို့ဒီလမ်းကြောင်းကိုပဲကျွန်တော်တို့ကတိုက်တွန်းခြင်းနဲ့အဲ့တော့အဓိကမြေတားရခိုင်ကျင်တာကတော့ကျွန်တော်တို့ငင်းငင်းကြီးစပွဲဝိုင်းပေါ့နော် bilateral ceasefire agreement ဖြစ်အောင်လုပ်ပြီးရင်ကျွန်တော် NCA လမ်းကြောင်းတိုင်းနိုင်ငံရေးဆွေးနွေးပွဲတွေရအောင်လုပ်ပြီးရင်တော့အားလုံးနဲ့အတူတူဓာတ်တူညီတူနိုင်ငံရေးခွင့်ရေးတွေတောင်းဆိုပြည်နယ်ခွင့်ရေးတိုင်းသားခွင့်ရေးဒါတွေတောင်းဆိုဖို့ဒီနည်းလမ်းကပဲအားလုံးအတွက်ခံတာလေရခိုင်ပြည်နယ်နဲ့ရခိုင်လူထုလည်းမနာတဲ့နည်းလမ်းဖြစ်မယ်လို့ကျွန်တော်ပြောချင်တယ်ပေါ့
ဒီလိုဖိတ်ခေါ်မှုဟာ NLD အစိုးရကအကောင့်ထဲပေါ်နေတဲ့ပင်လုံညီလာခံရက်ဆိုင်လူနီးပါးဖြစ်နေတာကြောင့်ဒါကိုပြန်လဲအသက်သွင်းမှုအတွက်အစိုးရရဲ့ကြိုးပမ်းမှုတစ်ခုဖြစ်ကြောင်းတိုင်းသားအရေးကျွမ်းကျင်သူဆိုင်းဝမ်ဆိုင်းကပြောပါတယ
်သူတို့ကဒီ SCA ကိုအခြေခံတဲ့27ပင်လုံးအလုံးမဖြစ်တာသူကကြားပြီလေနော်6လ9လတော့ရှိနေပဲအခါရမမြတ်တော့ဘူးပေါ်ပေါ်စီရတယ်ခင်ဗျားဆက်စားပြီးအလုံးလို့တောင်ဒါကြောင့်ကျွန်တော်တို့ဒီ SCA ကိုတော့ကျွန်တော်တို့ပြန်ပြုတ်ပြရမယ်မွတ်မှားမယ်ဆိုတော့အဲ့လိုပြောတာဟုတ်ဆိုတော့အတိပယ် NCA base processor တော့တင်းနေပြီရှင်အောင်ပြန်လုပ်ချင်လို့ရှိရင်အဲ့ဒီ Northern Alliance Libwell Bilateral Ceasefire ထုတ်လို့ရှိရင်သူကလမ်းပွင့်သွားမယ်လေ
အရင်ကလည်းဒီလိုဆွေးနွေးဖို့ဖိတ်ခေါ်မှုတွေရှိပေမဲ့လက်တွေ့မှာရေရှည်ခံတဲ့အောင်မြင်မှုရလဒ်တွေမတွေ့ရသေးပါဘူးငြိမ်းချမ်းရေးဆွေးနွေးပွဲအောင်မြင်ခြင်းရင်ရိုးသားပွင့်လင်းမှုရှိဖို့တော့လိုတယ်လို့ဂျာမနီဘာလင်တက္ကသိုလ်အာရှလိလရေးဌာနကတိကဟောင်းဦးခင်မောင်စောကသုံးသပ်ပါတယ်
တမန်တော်ကနေပြီးသူတို့ဂျင်ညာရဲ့ထုတ်တော့က EU အပြုတ်တက်ဖို့ဒေါ်စုကနေမင်းမိသားစုတို့တိုက်ရပါတယ်လို့ပြောတာဟုတ်အဲ့တော့ဒေါ်စုအနေနဲ့လှုပ်ရှင်လို့ရှိရင်သူပြန်ပြီးတော့ဒါဟုတ်ဒါခဲ့ရပါဆွေးနွေးကြပါဒါဆွေးနွေးတဲ့အချိန်တုန်းကလည်းဘာမှမဖြစ်စေရဘူးဆွေးနွေးပြီးတော့ဆွေးနွေးပွဲအောင်မြင်သည်ဖြစ်စေမအောင်မြင်သည်ဖြစ်စေဒါဆွေးနွေးပွဲပြီးတဲ့အချိန်ကစပြီးနောက်ထပ်ပနေရဲ့အတိုက်ခတ်ရထားမယ်အဲ့ဒီ63ခုတည်းကဒေါ်လာရင်းကောင်စီလို့တဲ့ဟာမျိုးပေးနိုင်ရင်တော့အကောင်းဆုံးပေါ့နော်တမရော်ကလည်းသူတို့ပြောတာကမမမြေမအကြီးဆုံးသူကတမနာပါပဲဗောနန်နော်တမနာပေးတဲ့အမိဆိုကျွန်တော်တို့နာငားမယ်ဆိုတော့ဒေါ်စုအနေနဲ့ပြောရင်ပြောမပြောရင်တမနာဦးမြင့်အနေနဲ့ဒါမျိုးပြောလိုက်ရင်တော့အကောင်းဆုံးဖြစ်နိုင်မယ်တော့ကျွန်တော်ထင်တယ်လေ
တမရော်ရဲ့ကန့်သက်ချက်တချို့ကြောင့်လက်တွေမှာအေအေလက်နဲ့ကန်တက်ဖွင့်နဲ့အပြည့်ရညီညာရေးလို့ဖို့ဖြစ်နိုင်ချေနေတယ်လို့ဆိုင်းဝန်ဆိုင်ကမြင်ပါတယ
်စစ်တပ်ဖက်ကပြောတယ်တဲ့အေအေဟိုးကကျွန်တော်တို့ကဒီလိုက်စာမှနေတဲ့တပ်အနေထားမျိုးနဲ့ကျွန်တော်တို့လက်ခံလို့ရတယ်တဲ့ဒါပေမဲ့ရခိုင်ပြည်ထဲကိုဝင်နေတဲ့အေအေတပ်တွေကကျွန်တော်တို့လက်မခံနိုင်ဘူးအတိမပြုနိုင်ဘူးပေါ့ဆိုတော့အေအေရလည်းသူကပြန်မှာမဟုတ်လေနော်အေအေတပ်တွေကရခိုင်ပြည်သူတွေကိုကပ်ကွယ်ဖို့အတွက်သူတို့မရှိမနေသူတို့ရှိရမယ်လို့သူကပြောနေတာအဲ့ဒီအတွက်ကြောင့်မို့သူကဒီ Northern Alliance ပေါ့ဗျာအဲ့ဒီမြောက်ပိုင်းစီးရေးမဟာမိတ်နဲ့သူကလက်မထိုးဖို့ကသူတို့ကဖြစ်နိုင်ကြတာသူကနည်းနေတာ
လက်တလုံးမြို့မတက်မတော်ရင်ဆိုင်နေရတာကနိုင်ငံတကာပြည်အားတွေဖြစ်ပြီးအခုအချိန်မှာကိုယ့်ဘက်ကသဘောထားကြီးမှုကိုပြသနိုင်ရင်တက်မတော်ဂုံတိတ်ခါကိုအဖတ်ဆယ်နိုင်လိမ့်မယ်လို့ကတိကဟောင်းဦးခင်မောင်စောကပြောပါတယ
်ဟို Amnesty International လို့ ICC လို့မှာဗမာတက်မတော်တော်တော်ကိုနာမည်ပြန့်နေတယ်အဲ့လိုဖြစ်နေတဲ့အချိန်မှာလက်နက်ကင်တပ်ဖွဲ့တွေနဲ့ဆွေးနွေးတဲ့နေရာမှာသူတို့ကပုံပြီးသဘောထားကြီးချောင်းကိုပြနိုင်ခဲ့လို့ရှိရင်တက်မတော်ရဲ့နာမည်ပြန်ကောင်းလာနိုင်တယ်ကျွန်တော်ခွင့်ရေးကြုံနေတဲ့အချိန်မှာနာမည်ကောင်းဝင်နိုင်ရင်အဲ့ဒါအကောင်းဆုံးခွင့်ရေးပဲ
ကိုလံဘီယာနိုင်ငံမှာဆိုရင်အစိုးရကိုနှစ်ရှည်ကြာတိုက်ခိုက်လာခဲ့တဲ့ FARC သဘုံတွေကိုအစိုးရတက်တွေဘက်ကအလျှော်ပေးစစ်ဆတ်ခဲ့တာကြောင့်အပြစ်ရဲ့ဆွေးနွေးပွဲတွေအောင်မြင်ခဲ့တဲ့တာရကရှိတယ်လို့ဆိုင်းဝမ်ဆိုင်းကထောက်ပြပါတယ
်အစိုးရတဘုံကိုတို့ကတဘာရာကြီးကြီးနဲ့တော့လိုက်လျော်ပြီး peace agreement ပဲပေါ့ဗျာနော်ဆာကျုပ်တွေပဲလှုပ်ပြီးတော့နောက်ပိုင်းကျတော့သူတို့ကလည်းလက်နဲ့တွေပါကြီးချပြီးဟိုအရွက်ကောက်ပွက်ဝင်နေပါတယ်သူကလည်းဖြစ်သွားတာပဲလေဆိုတော့ကျွန်တော်ကတော့ဒီအင်အားကြီးတဲ့ဟိုအစိုးရအဖွဲ့ဟာဒီဘောရတူကြီးဖို့လို့တော့ပေါ့သူကတွက်ကပ်ပြီးဟိုအသေးလေးတွေအမွှားလေးတွေအခက်ဒါတော့မရဘူးဟိုကတော့မရဘူးအဲ့လိုလုံနေလို့လို့ရတော့ကျွန်တော်ကမဖြစ်နိုင်ဘူ
း BNI သတင်းအဖွဲ့ရဲ့စစ်တမ်းတွေအရ2019ဇန်နဝါရီလကနေမတ်လအထိရခိုင်ပြည်နယ်တွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲပေါင်း49ရက်ရှိပြီးနှစ်ဖက်တပ်တွေရဲ့တိုက်စုံမှုကရာဂဏန်းနဲ့ရှိပြီးစစ်ပီးထုတ်ကတဲ့ပေါင်းတောင်းကဏ္ဍရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
မေလူရင်မာထွေးပြီးချိုးတင်ဆိုပေမဲ့
ဖခင်ဂျေဆုကိုဖော်ကျူးတဲ့အထိမ်းအမှတ်ဖြစ်အမေရိကန်ပြည်အောင်စုအပါအဝင်နိုင်ငံအများပြားမှဇွန်လရဲ့တတိယပတ်တနင်္ဂနွေနေ့ကိုဖခင်များနေ့ရဲ့လို့ဂုဏ်ပြုသတ်မှတ်ထားတာပါဒီနေ့တော့ဇွန်လ16ရက်နေ့ကဖခင်များနေ့ဖြစ်ပါတယ်ဖခင်များနေ့မှာမြန်မာနိုင်ငံနဲ့ကမ္ဘာတစ်လောက VOE သောတာရှင်တွေအနေနဲ့ကိုယ့်ရဲ့ဂျေဇုရှင်ဖခင်ဒါမှမဟုတ်အဖေလိုချစ်ခင်အားကိုရသူစီကိုဖခင်မြတ်တာအောင်မီတရိယာအမတ်တရားစာသားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ဂျေဇုကြီးမားပုံကိုအမတ်တရားဝေမျှခြင်းနဲ့ဆိုရင် VOE ကိုစာလေးတွေရေးပို့လိုက်ပါနော် VOE မြန်မာ Facebook Messenger ကနေလည်းစာရေးပို့လို့ရတယ်လို့ email ပို့မယ်ဆိုရင်လည်း email လိပ်စာက burmese@voanews.com ဖြစ်ပါတယ်နာစင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ဘုရုံနိုင်အောင
်ကြီးမောင်လေး။ POE ရဲ့စနေညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါလိမ့်ရှင်။အခုရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါရစေ။အမေရိကန်ပြည်ထောင်စုအနေနဲ့ Paris ရာသီဥတုပြောင်းလဲမှုဆိုင်ရာသဘောတူစာချုပ်ကနေနှုတ်ထွက်တယ်လို့ကြေညာလိုက်တာအခုဆိုရင်နှစ်နှစ်ရှိသွားပါပြီ။တခြားနိုင်ငံတွေကတော့အမေရိကန်လိုဒီသဘောတူစာချုပ်ကနေနှုတ်ထွက်မသွားပဲကမ္ဘာကြီးပူနွေးလာမှုပြဿနာကိုအရှိန်အဟုန်နဲ့ဆက်ပြီးတော့ဆောင်ရွက်နေကြပါတယ်။ဒါပေမဲ့ရာသီဥတုပြောင်းလဲမှုရဲ့ကပ်ဘေးဒုက္ခကြီးကိုရှောင်လွှဲနိုင်ဖို့ပဲရစ်မြို့မှာချမှတ်ခဲ့တဲ့ရည်မှန်းချက်တွေပြည့်မီအောင်တော့လုပ်နိုင်ခြင်းမရှိသေးပါဘူး။ VOA သတင်းတောက်စတီဗ်ဘာရာဂိုနာသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှာပါရှင
်။ရက်စမီပေးဝေတဲ့ကုမ္ပဏီတွေကပတ်ဝန်းကျင်ထိခိုက်ပျက်စီးမှုကိုလျော့နေစေတဲ့စွမ်းအင်တွေကိုအပြောင်းလဲအသုံးပြုလာနေရတဲ့အမျှအမေရိကန်ရှေ့ဘက်ခြမ်းအပလက်ချီယန်တောင်တန်းတွေဘောကကြောင်မီသွေးတွင်းတွေကလည်းကြောင်မီသွေးထုတ်လုပ်တာတွေရပ်တန့်လာသလိုအဲဒီကြောင်မီသွေးတွေကိုလောင်စာဖြစ်သုံးနေတဲ့လက်စစ်တာပြီးဆက်ရုံတွေလည်းတစ်ခုပြီးတစ်ခုပိတ်လာနေပါတယ်။မကြာခင်ကလုပ်ခဲ့တဲ့ကြောင်မီသွေးလုပ်ငန်းတွေရဲ့ညီလာခံမှာဆိုရင်လည်းအလားအလာတွေကောင်းတဲ့ပုံတော့မမြင်ရပါဘူး။ Kentucky Pinayet, Sun Ainet, Pawanya Sanya Wanji, Charles Navli ga chami twe thong pyu mu re sat pi lo cha sin ni ma phit de lo pyo lai ba de
and if we're already projecting a significant decrease over time I think that it will probably be worse than that
chami twe thong pyu mu re tphi phi ne ti ti da da cha sin la me lo kham mat ne so yin di de po so la bo bae shi de lo chano tin ma de
tamara trump a so ya ga taba wa paw wen thi kai mu ma shi aw cha mat tha de si mien si kan ni go shot cha pe lai bi me le si wa corporation ji de a taw mya mya ga do ကွာကြီးပူနေမှုကိုတိုက်ဖြတ်ဖို့အတွက်သူတို့ဘာသာသူတို့လှုပ်လာနေကြပါတယ်။ Walmart, Microsoft, Toyota နဲ့တခြားစီးပွားရေးလုပ်ငန်းကြီးတွေကလည်းရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်ဖို့အတွက်သူတို့ဘာသာသူတို့ရည်မှန်းချက်ပန်းနိုင်လေးထားရှိလာနေပြီးတော့ American Federal ဆိုးရနယ်ပြည်နယ်ဆိုးရတွေကိုတွန်းအားပေးနေတယ်လို့ Sarah Sprahita အဖွဲ့က Ellie Roberts ကပြောပါတယ
်။ Their ability to tackle climate change and to call on policymakers to speed up the scale of action
ရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်ဖို့နဲ့ဒါတွေကိုအချိန်ဟုန်မြင့်လှုပ်ဆောင်ဖို့မူဝါဒချမှတ်သူတွေကိုတောင်းဆိုတဲ့သူတို့ရဲ့စွမ်းရည်တွေကအရေးကြီးပါတယ
်2018ရွေးကောက်ပွဲအတွင်းအမေရိကန်လွှတ်တော်မှလက်ဝဲရင်းနဲ့လွှတ်တော်အမတ်တွေအနိုင်ရလာပြီးချိန်ကစလို့ရာသီဥတုပြောင်းလဲလာမှုကအမေရိကန်ဆိုးရရဲ့လုပ်ငန်းစဉ်တွေထဲမှာဖိုးပြီးတော့ဦးစားပေးလုပ်ရမယ့်ကိစ္စဖြစ်လာနေပါတယ်တချိန်တည်းမှာပဲဒီမိုကရက်တွေက2020ရွေးကောက်ပွဲအတွက်မယ်ဆယ်စည်းဝေးတွေလှုပ်လာနေချိန်မှာပဲရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ Republican တွေဘက်ကလက်မခံတာဘာမှမလုပ်ဘဲနေတာတွေကသူတို့အတွက်ခွင့်ရေးဖြစ်တယ်ဆိုပြီးတော့ဒီမိုကရက်တွေကရှုမြင်လာနေကြပါတယ်Trump got up.
They want to take away your car, reduce the value of your home, and put millions of Americans out of
ဒီလူတွေကြောင့်ခင်ဗျားတို့ကားတွေဆုံးမယ်အိမ်တွေဈေးကျမယ်ပြီးတော့အမေရိကန်တွေတန်းနဲ့ချီပြီးလှုပ်လှမဲ့ဖြစ်ကုန်ကြမယ်ဒေါ်လာထရီလီယံရာနဲ့ချီပြီးသုံးရမယ်ရှိလဲမရှိပါဘူးတခုတိထားရမှာကကျွန်တော်တို့ကလွယ်ပြီးတခြားဘယ်နိုင်ငံကမှလုံးမှာမဟုတ်ပါဘူးဒါကလည်းပြဿနာပါ
အမေရိကန်လိုမျိုးတခြားဘယ်နိုင်ငံကမှ Paris သဘောတူညီချက်ကနေနှုတ်ထွက်ခြင်းမရှိပေမဲ့လည်းကမ္ဘာလုံးဆိုင်ရာရာသီဥတုပြောင်းကမ္ဘာလုံးဆိုင်ရာရာသီဥတုပြုနှွေးလာမှုဘေးဒုက္ခကပ်ဆိုးကြီးမဖြစ်အောင်ရှောင်နိုင်လောက်တဲ့အထိဘယ်နိုင်ငံကမှဖန်လုံရီတန်းငွေလျှော့ချတာမရှိဘူးလို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ
် And the paradox is that as things are getting worse on the ground political will seems
လက်တွေ့မှာအခြေအနေတွေကပိုဆိုးလာနေပြီးနိုင်ငံရေးဆန္ဒကလည်းအရေးနှိမ်လာပုံရပါတယ
်နိုင်ငံတွေအနေနဲ့လာမယ့် September လကြာရင်ညောင်မျိုးကကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာညှိနှိုင်းကံမှာဒီကိစ္စကိုလှုပ်ဆောင်ဖို့အတွက်လိုတယ်လို့အတွေ့အမှုချုပ်ကဒါရက်စ်ကပြောကြားလိုက်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုလည်းနားဆင်ကြားရဖို့ရှိပါတယ်ရှင်လိုင်းဒိုမီတာ25 32 51တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်စနေနေ့ညနေဘက် VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုစနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမခင်ဖြူထွေးကပြောပြပေးပါဦးမယ်ရှင
်လက်တင်အမေရိကနိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူတွေဒီမက္ကဆီကိုနယ်စပ်ကနေတဆင့်အမေရိကန်ပြည်ထောင်စုရဲ့တရားမဝင်ဝင်ရောက်လာနေတာတွေကိုဟန်တာပေးပြီးဒီထက်မက္ကဆီကိုပို့ကုန်တွေအပေါ်အမေရိကန်ကသွင်းကုန်ကွန်ချမှတ်မဲ့အစီအစဉ်ကိုပယ်ဖျက်လိုက်ပေမဲ့လို့ဒီသဘောတူညီချက်နဲ့အညီမက္ကဆီကိုဘက်ကလိုက်ပါဆောင်ရွက်မှုမရှိဘူးဆိုရင်တော့သမ္မတထရမ့်ကသွင်းကုန်ခွန်ပြတ်လဲစီးကျက်နိုင်တယ်လို့အမေရိကန်ဆွေးအရာရှိတွေကပြောဆိုလိုက်ပါတယ်။နှစ်နိုင်ငံသဘောတူညီချက်ရယူနိုင်ခဲ့ပြီလို့ဒီအထက်ဒီမက္ကဆီကိုပို့ကုန်တွေအပေါ်မှာသွင်းကုန်ခွန် 900 ဂိုင်လုံးချမှတ်မဲ့အစီအစဉ်ကိုဆိုင်းငံ့လိုက်ပြီးဆိုပြီးတော့သမ္မတထရမ့်ကတီတာစာမျက်နှာမှာရေးသားခဲ့တာဖြစ်ပါတယ်။ဒီလိုမျိုးဒီမက္ကဆီကိုနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရယူနိုင်ခဲ့ပြီးတဲ့နောက်တရုတ်နိုင်ငံကိုလည်းအမေရိကန်နဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေပြန်ဆဖို့အမေရိကန်ဆိုရကတိုက်တွန်းလိုက်ပါတယ်။သဘောတူညီချက်အမေရိကန်မက္ကဆီကိုနဲ့ရယူနိုင်လိုက်တဲ့လိုမျိုးပဲကျန်တဲ့နိုင်ငံတွေနဲ့လည်းအလားတူကုန်သွယ်ရေးသဘောတူညီချက်တွေရအောင်ဆက်ပြီးတော့လှုပ်ဆောင်သွားရအောင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုခဲ့တာပါ။ကမ္ဘာစီးပွားရေးနှေးကွေးလာနေတာနဲ့အမျှကုမ္ပဏီကြီးတွေအနေနဲ့ဒီစီးကမ္ဘာစီးပွားရေးကိုအထောက်အကူဖြစ်စေဖို့အတွက်သူတို့အနေနဲ့ပေးသင့်ပေးထိုက်တာတွေကိုပေးဖို့လိုအပ်နေတယ်လို့ဂျပန်နိုင်ငံဖူကူအိုကာမြို့မှာပြုလုပ်တဲ့ G20 လို့ခေါ်တဲ့ဒီကမ္ဘာစီးပွားရေးအင်အားကြီးအဖွဲ့ဝင်နိုင်ငံတွေရဲ့ဗန္ဒာရေးဝန်ကြီးတွေရဲ့အစည်းအဝေးမှာဒီနေ့သဘောတူလိုက်ကြပါတယ်။ဒီရာစုနှစ်ရဲ့အရေးပါဆုံးပြုပြင်ပြောင်းလဲမှုလို့ဆိုတဲ့ဒီပြုပြင်ပြောင်းလဲမှုကြောင့်ကြီးကြီးမားမားဆုံးရှုံးတဲ့သူရှိမှာမဟုတ်ဘူးလို့ဂျပန်ဗန္ဒာရေးဝန်ကြီးထာရိုအာဆိုကပြောပါတယ်။G20 ဗန္ဒာရေးဝန်ကြီးတွေဟာအခွန်မူဝါဒအသစ်တွေချမှတ်ဖို့အတွက်ချိန်ညွှန်နေကြတာဖြစ်ပါရဲ့ရှင်။
စနေညနေခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမက်ခင်ဖြူထရီပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Cornelius Donner ဖြစ်ပါတယ်ရှင်။အခုကျွန်တော်တို့အတန်လွှင့်နေတဲ့ Video အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VO သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. Thank you.